ဘင်္ဂလားဒေ့ရှ်နိုင်ငံမှာခုံလုံးတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်နောက်ထပ်ကူညီချက်ရှိတဲ့စီတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအိန္ဒိယသံတမန်ကြီးဟာရှ်ဘာဒင်းရှရီဂလကတနင်္လာနေ့မှာပြည်မှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြထားပါတယ်။သံတမန်ကြီးကဘင်္ဂလားဒေ့ရှ်နိုင်ငံဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုနဲ့ကယ်ဆယ်ရေးဝန်ကြီးမိုဖာဆယ်ဟူစိန်းချောက်ရီမာယာကိုကူညီရေးတစ်စီတွေဖြစ်တဲ့ SKO UNC လီဒါပေါင်း 1.3 ကျော်နဲ့ရင်းနှီးစီမီးဖို့အလုံးပေါင်း 2,000 ကို COVID စစ်ဆေးမှာဆွဲပြောင်းပေးရမယ်လို့ဒါကကအိန္ဒိယတန်ယုံကပြောပါတယ်။ဒါကရခိုင်ပြည်နယ်ကထွက်တူလာတဲ့ရိုဟင်ဂျာတွေရဲ့လိုအပ်ချက်တွေဖြည့်ဆည်းပေးရမှာဘင်္ဂလားဒေ့ရှ်ကိုအိန္ဒိယအစိုးရကပေးနေတဲ့လူသားချင်းစာရနာမှုဆိုင်ရာအထောက်အကူတွေတဲ့ကတက်ပြအတုဖြစ်ပါလိမ့်။2018လာဆန်းတုန်းကအိန္ဒိယအစိုးရကပထမတုပ်အနေနဲ့ကယ်ဆယ်ရေးပစ္စည်းမက်ထရစ်တန်ချိန်ပေါင်း980ကျော်ပေးရခဲ့တာပါ။ဒီပစ္စည်းတွေထဲမှာဆိုင်းတွေ၊ပဲမျိုးစုံ၊တခြားစားစီ၊လက်ဖက်ချောက်၊ခေါက်ဆွဲတို့တွေ၊ discount ပုံစံနဲ့ခြံလုံးတွေပါဝင်ပါတယ်။ဒီနှစ်မေလထဲမှာတော့ကယ်ဆယ်ရေးပစ္စည်းမက်ထရစ်တန်ချိန်380ကျော်ပေးရခဲ့တာဖြစ်ပြီးဒီထဲမှာနှုတ်မုံကမက်ထရစ်တန်ချိန်100ကျော်၊ငါးချောက်က100ကျော်နဲ့ကလေးစားစာမက်ထရစ်တန်ချိန်60ကျော်အပြင်မိုးကအင်းကြီး9000နဲ့ရေရင်းရှိတဲ့လင်းစီဖနက်ကအရင်9000ကျော်ပါဝင်ပါတယ်။